ရခိုင်ပြည်နယ်ရင်းလက်နက်ကင်ပဋိပက္ခရေးကြောင့်ကလေးတငယ်တွေအသက်ဆုံးရှုံးမှုနဲ့ထိခိုက်ဒဏ်ရာရပြီးကိုလဲအင်ကဆုံးရှုံးတဲ့နှုံမြင့်တက်လာနေတယ်လို့ကလေးတငယ်များစောင့်ရှောက်ရေး Save the Children အဖွဲ့ကသတိပေးလိုက်ပါတယ်။ကာယုကကာလာအပြည့်ရဖို့ကုလသမဂ္ဂအတွင်းမှုချုပ်ကမြစ်တာရက်ခံထားတဲ့ကြားကဆက်လက်ပြီးတော့ဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်အတွင်းကတိုက်ပွဲတွေကြောင့်ဒီနှစ်ပထမသုံးလတာကာလာအတွင်းထိခိုက်သေးဆုံးနှုံကပြီးခဲ့တဲ့နှစ်နှောင်းပိုင်း3လတာကာလထက်6ဆမြင့်တက်လာတယ်လို့ Britain Chief Site Save the Children အဖွဲ့ကပြောပါတယ်။ဒီနှစ်ဇန်နဝါရီလကနေမတ်လအတွင်းရခိုင်ပြည်နယ်အလဲပိုင်းတနေရာတွေမှာပဲကလေး18ယောက်တိတ်ဆုံးခဲ့ပြီးတော့81ယောက်ကိုလက်အင်ကထိခိုက်ဒဏ်ရာရခဲ့တယ်လို့မနှစ်အောက်တိုဘာလကနေဒီဇင်ဘာလအတွင်းမှာတော့ကလေး3ယောက်အသက်ဆုံးရှုံးပြီးတော့12ယောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့ပြောပါတယ်။2018ခုနှစ်နှောင်းပိုင်းကစတင်ဖြစ်ပွားခဲ့တဲ့မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့အစည်းအကြတိုက်ပွဲတွေကဒီနှစ်ထဲမှာပို့ပြီးတော့ပြင်းထန်လာတာပါ။ရခိုင်ပြည်နယ်အလဲပိုင်းမှာအခုလိုကလေးတွေအပေါ်အကြမ်းဖက်ကျူးလွန်မှုတွေမြင့်တက်လာနေပြီးမြန်ပြည်နယ်မြောက်ပိုင်းမှာတော့မနှစ်အောက်တိုဘာကနေဒီနှစ်မတ်လအတွင်းမှာကလေးတွေထိခိုက်ဒေဆုံးမှုတော့တိတိတတ်တာကျဆင်းခဲ့တယ်လို့ Save the Children အဖွဲ့ကပြောပါတယ်။ဒါပေမဲ့မြန်မာနိုင်ငံတွင်ပဋိပက္ခတွေမှာထိခိုက်ဒေဆုံးဒဏ်ရာရသူအလုံးရဲ့35ရာခိုင်နှုန်းကကလေးငယ်တွေဖြစ်နေတယ်လို့လည်းဆိုပါတယ်။ပြီးခဲ့တဲ့အပတ်ကထုတ်ပြန်တဲ့ကုလသမဂ္ဂရဲ့ကလေးငယ်များနဲ့လက်နက်ကိုင်ပဋိပက္ခဆိုင်ရာ2019အစီရင်ခံစာမှာမြန်မာနိုင်ငံနဲ့ကလေးငယ်တွေအပေါ်ကျူးလွန်တဲ့အကြမ်းဖက်မှုတွေကြဲကြဲပြန့်ပြန့်ဖြစ်ပေါ်နေကြောင်းဖော်ပြထားတာကြောင့်မြန်မာနိုင်ငံတွေကလက်နက်ကင်တပ်ဖွဲ့တွေအနေနဲ့ကလေးတွေကိုအကာအကွယ်ပေးဖို့အရေးယူမှုတွေအလျင်အမြန်ဆောင်ရွက်ကြဖို့ Save the Children အဖွဲ့ကတိုက်တွန်းထားပါတယ်ရှင်။